ယူကရိန်းနိုင်ငံမှာရုရှားတပ်တွေဝိုင်းထားတဲ့မာရီယိုပိုလ်မြို့ရဲကနေအရဲသားတွေကိုဒီကနေ့ကယ်ထုတ်ဖို့လုပ်နေပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်တွေကိုမြို့ရဲကနေကယ်ထုတ်ဖို့ကြိုးစားမယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာ ဗရက်ချူကာ Telegram လူမှုကွန်ရက်မီဒီယာမှာရေးပါတယ်။အစောပိုင်းကကြိုးစားခဲ့တဲ့ကယ်ဆယ်ရေးအစီအစဉ်တွေကိုရုရှားစစ်တပ်ကနှောက်ယှက်ဟန်တားခဲ့တာကြောင့်မအောင်မြင်ဖြစ်ခဲ့ရတာပါ။အများပြည်သူအတွက်လူသားစာနာမှုလမ်းကြောင်းတွေဒီကနေ့ပွင့်နိုင်ခြင်းမရှိသေးဘူးလို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။မာရီပိုမြို့ထဲမှာရသားတသိန်းအထိရှိနေနိုင်သေးတယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဒီတော့ထဲမှာပဲပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာရုရှားနိုင်ငံကိုဒေါ်လာတန်300နီးပါးတန်ကြီးရှိတဲ့စစ်ဘက်သုံးပစ္စည်းကိရိယာတွေရောင်းချခဲ့ပြီးအဲဒါတွေကိုအခုယူကရိန်းစစ်ပွဲမှာအသုံးပြုနေပွဲရှိတယ်လို့ဥရောပကော်မရှင်ရဲ့အချက်အလက်တွေကိုကိုးကားပြီးဗြိတိန်ထုတ် The Telegraph သတင်းစာအထူးတီးတန့်သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ယူကရိန်းပိုင်နဲ့ခရီးမီးယားဒေသကို2014ခုနှစ်မှာရုရှားကသူပိုင်အဖြစ်ရယူခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂ EU ကလက်နက်ခရမ်းရောင်းချမှုပိတ်ပင်ထားတဲ့ကြောင့်ပါပဲအဲ့ဒီစစ်ပစ္စည်းကိရိယာတွေကိုရောင်းခဲ့တာလို့သတင်းစာကရေးပါတယ်။ဂျာမနီနိုင်ငံကတော့သူတို့ရောင်းခဲ့တဲ့ပစ္စည်းကိရိယာတွေဟာစစ်ဘက်ရောအရက်ဘက်မှာပါအသုံးပြုနိုင်ပြီးစစ်ဘက်အတွက်မဟုတ်ဘဲအရက်ဘက်အတွက်လိုအပ်တယ်လို့ရုရှားကပြောခဲ့တဲ့အကြောင်းခုခံချေပါပါတယ်။ရုရှားကိုရောင်းခဲ့တာတွေထဲမှာဘုံတွေ၊ဒုံရင်တွေ၊ဒုံကြီးတွေနဲ့တနတ်တွေပါတယ်လို့သတင်းစာမှာရေးထားပါတယ်။ပြင်သစ်ကုမ္ပဏီတွေကလည်းရုရှားတင့်ကအစင်းတစ်ထောင်ကျော်အတွက်အပူဓာတ်ဖမ်းကင်မရာတွေတမကတိုက်လေယာဉ်တွေနဲ့တိုက်ခိုက်ရေးရဟန်းယာဉ်တွေအတွက်လမ်းပြမြုပ်ပုံစနစ်တွေရောင်းခဲ့တယ်လို့ The Telegraph သတင်းစာကရေးပါတယ်။ EU အဖွဲ့ဝင်10နိုင်ငံထက်မနည်းကရုရှားကိုစစ်ပိတ်ပစ္စည်းကိရိယာဒေါ်လာ380ဘူးနီးပါးရောင်းချခဲ့ပြီးအဲ့ဒီအထက်က88ရာခိုင်နှုန်းကိုပြင်သစ်နဲ့ဂျာမန်ကုမ္ပဏီတွေကရောင်းခဲ့တာလို့ The Telegraph သတင်းမှာဖော်ပြထားပါတယ်။ရုရှားကိုလက်နက်ရောင်းတဲ့တခြားဥရောပနိုင်ငံတွေထဲမှာဩစတြီးယား၊ဗြိတိန်၊ဘူလ်ဂေးရီးယား၊ချက်သမရနိုင်ငံနဲ့အီတလီတို့လည်းပါတယ်လို့ The Telegraph သတင်းစာကဖော်ထုတ်ရေးသားထားပါတယ်။